မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်တဲ့အနေနဲ့ထိုင်းနိုင်ငံရောက်မြန်မာလူသမားတွေဘန်ကောက်မြို့ကကုလသမဂ္ဂရုပ်ရှင်မှာဆန္ဒပြခဲ့ကြတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးအစိုးရထိတ်တန်းခေါင်းဆောင်တွေကိုထိန်းသိမ်းထားတဲ့အပေါ်ကန့်ကွက်တဲ့အနေနဲ့မြန်မာလူသမားတွေဘန်ကောက်မြို့ကုလသမဂ္ဂရုပ်ရှင်မှာစုဝေးဆန္ဒပြခဲ့ကြပြီးပြည်ထောင်နာကိုဂျာဝင်ဖြည့်ရှင်းပေးဖို့တောင်းဆိုခဲ့ကြတယ်ဆိုပြီးထိုင်းနိုင်ငံအခြေစိုက် AAC လူသမားကူညီအဖွဲ့ရဲ့ဒါရိုက်တာဦးခန့်ကြီးကပြောပြပါတယ်။မြန်မာနိုင်ငံသားအများအပြားရှိရာမဟာဆိုင်ရက်ကဆန္ဒပြပွဲမှာပါဝင်တဲ့သူတွေကိုတော့ထိုင်းရနာပိုင်းတွေကတားမြစ်တာခံခဲ့ရတယ်ဆိုပြီးပြောပြပါတယ်။
ထိန်းထားတာက UN ရုပ်ရှင်မှာဒါထိန်းထားတယ်ဒါပေမဲ့ထိုင်းဘက်ကတော့ဒါတွေကိုလိုက်ပြီးတော့လေယုံမှာခေါ်ပြီးတော့ထိန်းထားတာပေါ့နော်အခုပဲကြောပြန်ရောက်တယ်ကျွန်တော်တို့အရင်နေအပြင်မထွက်ကြဘူးကျွန်တော်တို့ဘွဲ့စီစီပြင်လာတယ်မာဆင်ကတော့ပြုံမထွက်ပါနဲ့ဆိုပြီးတားတာပေါ့အဲ UN ရုပ်ရှင်ကတော့ဒီနေ့အရောက်100လောက်ရှိကြပါတော့နော်တချီလူငယ်တွေပေါ့ဗျာဒီလိုထိုင်းမှာရှိတဲ့လူငယ်တွေစုပြီးတော့မှ net on နဲ့ချင်းပြီးသွားကြတယ်ပေါ့နေပေါင်းတော့လာကြတော့ဒါမာဆင်တော့မပါဘူးအမှန်တကယ်ဆိုကျွန်တော်တို့ကိုယ်တိုင်လည်းမကြိုက်ဘူးလေဒီလိုအနာသိနေလို့ကကျွန်တော်တို့လုံးဝကျွန်တော်တို့ကိုယ်တိုင်လည်းရှုတ်ကြတယ်ကျွန်တော်တို့လည်းမကြိုက်ဘူးလုံးမားလည်းကြိုက်မှာမဟုတ်ဘူ
းမြန်မာနိုင်ငံမှာစစ်တပ်ကအနာသိလိုက်တဲ့လုပ်ရက်ကိုကန့်ကွက်တဲ့အနေနဲ့ယာကနန်းရှိတဲ့မြန်မာလူသမားတွေထိုင်းတက်ကြွလှူရှားသူတွေမနေ့တုန်းကလည်းဘန်ကောက်မြို့ကမြန်မာတန်ရုံးရှိမှာစုဝေးဆန္ဒပြခဲ့ကြသလိုမဟာထိုင်းပဇွန်ဈေးရှိမှာလည်းမြန်မာလူသမားတွေဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတွေကိုမနေ့ညပိုင်းကလုံခြုံရေးတပ်ဖွဲ့တွေလူစုခွဲဖို့ကြိုးစားရကနေရုံးရင်းစံဖတ်မှုတွေဖြစ်ပွားခဲ့ပြီးရဲတပ်ဖွဲ့ဝင်တချို့ဒဏ်ရာရထားသလိုထိုင်းနိုင်ငံသားဆန္ဒပြသူ၃ဦးထက်မနည်းလည်းဖမ်းဆီးခံခဲ့ရပါတယ်ကိုဗစ်ကပ်ကာလမှာလူစုလူဝေးရှာမှုသတိပေးထားတဲ့အချိန်မှာပဲဆန္ဒပြပွဲတွေပေါ်ပေါက်နေတာကြောင့်ထိုင်းနိုင်ငံရဲ့ဥပဒေကိုလေးစားလိုက်လာဖို့ကိုလည်းထိုင်းရဲချုပ်စူဝတ်ကျန်ရော့ဆုကဒီကနေ့ပဲသတိပေးခဲ့ပါတယ
်
ထိုင်းဆိုရကအင်းနီနာချင်းမှာဖြစ်နေတဲ့နိုင်ငံရေးကိစ္စတွေမှာဝင်ရောက်ဆက်ဖက်တဲ့မူဝါဒမရှိပါဘူး။မနေ့ကအင်အားသုံးဖြည့်ရှင်းရတာကတော့ဆန္ဒပြဖို့အချိန်တတ်မှတ်ပေးထားတာကိုလူစုမခွဲတာကြောင့်ဖြစ်ပါတယ်။ပြီးတော့ကပ်ဘေးကာလအရေးပေါ်ချမှတ်ထားတဲ့ဥပဒေကိုလေးစားလိုက်နာဖို့လိုအပ်ပါတယ်။ထိုင်းနိုင်ငံသားတွေရောမြန်မာနိုင်ငံသားတွေပါလက်ရှိထိုင်းဆိုရတတ်မှတ်ထားတဲ့စီးနင်းစည်းကမ်းတွေကိုလိုက်နာကြရပါလိမ့်မယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါ။မြန်မာနိုင်ငံမှာအစိုးရထိတ်တန်းခေါင်းဆောင်တွေကိုထိမ့်သိမ်းပြီးစစ်တပ်ကအာဏာသိမ်းခဲ့တာကြောင့်ထိုင်းနိုင်ငံအပါအဝင်နိုင်ငံအတော်များများမှရောက်ရှိနေကြတဲ့ပြည်ပရောက်မြန်မာနိုင်ငံသားတွေရဲ့ကန့်ကွက်ဆန္ဒပြပွဲတွေပေါ်ပေါက်နေတာဖြစ်ပါရဲ့ရှင်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပို့နေတာပါ။